အမေရိကန်နဲ့ရုရှားတို့ဟာဇန်နဝါရီလမှာတွေ့ဆုံကြပြီးနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့ရုရှားယူကရိန်းနယ်စပ်တင်းမာမှုကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဇန်နဝါရီ10ရက်နေ့မှာနှစ်နိုင်ငံဆွေးနွေးကြပြီးဇန်နဝါရီ12ရက်နေ့မှာရုရှားနေတို့အစည်းအဝေးကျင်းပမှာဖြစ်တယ်လို့အိမ်ပြည်တော်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကပြောကြပါတယ်။ဇန်နဝါရီ13ရက်နေ့မှာတော့ရုရှားအမေရိကန်နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားဆွေးနွေးတဲ့အခါနှစ်ဖက်လုံးကသူတို့စိုးရိမ်နေတာတွေကိုတင်ပြကြမှာဖြစ်ပါတယ်လို့သူကဆက်ပြီးပြောပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေတိုးချလာတဲ့အတွက်ရုရှားကကျူးကျော်စစ်ဆင်နွှဲတော့မလားလို့အနောက်နိုင်ငံတွေကစိုးရိမ်နေကြတာပါ။ရုရှားကတော့အဲ့ဒီလိုအစီအစဉ်မရှိဘူးလို့ညင်းဆိုထားပြီးသူ့နယ်မြေတွေအနားကိုနေတိုးကချက်ပြီးနီးကပ်လာမယ်လို့မလုပ်ပါဘူးဆိုတော့ကိုအမှတ်ခံချက်ပေးရမယ်လို့တောက်ဆိုထားပါတယ်။သမ္မတဘိုင်ဒန်ရဲ့ချီးကပ်မှုကရှင်းပါတယ်တသမတ်တည်းဖြစ်ပါတယ်ဟန်တားရေးနဲ့တန်တမာရေးလမ်းကြောင်းနှစ်ကြောင်းအပေါ်မှာအမှားမိတ်တွေညီညွတ်ရေးပဲဖြစ်ပါတယ်ယူကရိန်းကိုဝင်ရင်ရုရှားကရင်ဆိုင်ရမယ့်အကျိုးဆက်တွေအပေါ်မှာမဟာမိတ်တွေညီညွတ်နေကြပါတယ်လို့ပြောရေးဆိုခွင့်ရှိသူကပြောကြားသွားပါတယ်